ထိုင်းနိုင်ငံရဲ့ဗန်ကောက်မြို့တော်ဘာဝင်နိုင်ငံတော်ဝန်မှပြုလုပ်နေတဲ့တရားမဝင်နေထိုင်သူစစ်ဆေးရေးအတွင်းမှာတော့ဖမ်းဆီးရမိသူတွေတဲ့မြန်မာနိုင်ငံသားအများစုပါဝင်တယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဘူရိုရဲ့45ကြိမ်မြောက် X-ray စစ်ဆေးရေးအတွင်းမှာတော့မြန်မာ240လောက်ဖမ်းဆီးရမိခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာထိုင်းတာဝန်ရှိသူတွေကပြောသွားတာပါ။အသေးစိတ်ကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းအစိုးရရဲ့တရားမဝင်နိုင်ငံသားသားရှော့ချရေးအတွက်လှုပ်ဆောင်ချက်တစ်ခုဖြစ်တဲ့နိုင်ငံသားသားအိတ်စရီစစ်စင်ရေးလို့အမိပေးထားတဲ့စစ်စင်ရေးအတွင်းမှာနိုင်ငံတဝန်းလုံးကနေရာပေါင်း228နေရာကိုစစ်ဆေးဖမ်းဆီးမှုတွေလုပ်ခဲ့တာပါ။မှုကင်းနေရှော့ချနိုင်ရေးအတွက်စစ်စင်ရေးအတွင်းလူကြီး400ကျော်ကိုဖမ်းဆီးစစ်ဆေးခဲ့ပါတယ်။ဒီထဲမှာတရားမဝင်ခိုးဝင်နေထိုင်နေသူ248ယောက်ထဲမှာတော့မြန်မာပြည်အများစုပါဝင်တဲ့အကြောင်းထိုင်းလာဝကရဲ့ဒုတိယအကြီးအကဲဖြစ်တဲ့ Major General ET Paw ET San Rune Chai ကအခုလိုပြောသွားပါတယ်သူပြောသွားတာကတော့နိုင်ငံတဝန်းလုံးမှာနေရာပေါင်း22နေရာမှာတရားမဝင်နိုင်ငံသားတွေနဲ့ပတ်သက်တဲ့မှုကင်းစစ်စင်ရေးကြီးကိုလုပ်ပြီးစစ်ဆေးဖမ်းဆီးမှုတွေပြုလုပ်ခဲ့ရမှာမှုကင်းနဲ့ပတ်သက်နေတဲ့ထိုင်းနဲ့နိုင်ငံသားသား418ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းထုတ်ဖော်ပြောဆိုသွားခဲ့ပါတယ်။အခုတစ်ကြိမ်နိုင်ငံသားသားအိတ်စရေးစစ်စင်ရေးဟာလည်းထိုင်းအစိုးရရဲ့တရားမဝင်နိုင်ငံသားသားရှော့ချရေးအတွက်လှုပ်ဆောင်ချက်တစ်ခုဖြစ်တဲ့အကြောင်းနဲ့အခုလိုမျိုးအဖမ်းဆီးတွေပုံမှန်ပြုလုပ်ပြီးမှုကင်းနဲ့ပတ်သက်တဲ့တရားမဝင်နိုင်ငံသားသားတွေကိုဖမ်းဆီးအရေးယူနေတာကြောင့်ထိုင်းနိုင်ငံအတွင်းမှာဥပဒေနဲ့မညီဘဲနေထိုင်နေကြတဲ့နိုင်ငံသားတွေဟာအရင်ကထက်တိတိတသာယော့နေသွားပါပြီဆိုပြီးပြောဆိုသွားခဲ့ပါတယ်။ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဘူရိုရဲ့45ကြိမ်မြောက်အိတ်စရေးစစ်ဆင်ရေးအတွင်းမှာမြန်မာပါဝင်နိုင်ငံသား400ကျော်ကိုဖမ်းဆီးခဲ့ရမှာတော့မြန်မာပြည်အများဆုံးပါဝင်နေတာပါ။တရားမဝင်ခိုးဝင်နေထိုင်နေကြတဲ့နိုင်ငံသား248ဦးထဲမှာမြန်မာကအများစုဖြစ်ပြီးကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကအလုလာလုပ်နေကြသူတွေလည်းပါဝင်ပါတယ်။အဖမ်းခံရတဲ့သူတွေနဲ့အတူသူတို့ကိုလက်ခံပေးထားတဲ့အင်ရှင်ထိုင်းနိုင်ငံသား89ဦးကိုလည်းဖမ်းဆီးခဲ့ပါတယ်အခုရပိုင်းအတွင်းမှာတော့အဖမ်းဆီးတွေဇက်တိုက်လှုပ်လာပြီးထိုင်းနိုင်ငံအတွင်းမှာနိုင်ငံသားတွေလှုပ်ခွင့်မရှိတဲ့အလုပ်တွေကိုလုပ်ကင်နေကြတဲ့သူတွေကိုလည်းဖမ်းဆီးအရေးယူခဲ့ပါတယ်ထိုင်းနိုင်ငံအတွင်းမှာတရားဝင်ကောတရားမဝင်ပါရွှေပြောင်းလို့တမား3တန်းခွဲလောက်ရှိတယ်ဆိုပြီးထိုင်းအစိုးရကခန့်မှန်းထားပြီးအလုပ်သမား3တန်းခွဲလောက်ဟာအထောက်ထားတွေမရှိကြဘဲနေထိုင်နေကြတာကြောင့်ဖမ်းဆီးမှုတွေကိုစစ်စင်ရေးတရားအနေနဲ့ပြုလုပ်ပြီးရှင်းလင်းနေတာလည်းဖြစ်ပါတယ်ရှင်